မေရိကန်ပြည်ထောင်စုကိုလေးရက်ကြာခီးလာရောက်နေတဲ့မြန်မာသမ္မတဟာတနင်္လာနေ့မှာအမေရိကန်သမ္မတနဲ့တကွအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ဒီမြန်မာနိုင်ငံပေါ်ရေးယူပိတ်ဆို့မှုတွေကိုအပြည်တိုင်းရုတ်သိမ်းပေးဖို့တောင်းဆိုမှာဖြစ်ပါတယ်။ဒီလိုတောင်းဆိုတဲ့အခါမှာပြည်ရင်းငြိမ်းချမ်းရေးကိုအကြောင်းပြုပြီးစီရေးကူညီတွေတောင်းမှာကိုတော့မြန်မာနိုင်ငံရေးမှာပါဝင်လှုပ်ရှားသူတွေဘက်ကစိုးရိမ်မှုတွေရှိနေပါတယ်။ဒီအကြောင်းပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကဆက်တင်ပြမှာပါရှင်
။ဟုတ်ကဲ့ပါ။မြန်မာသမ္မတဦးသိန်းစိန်ရဲ့လက်ရှိအမေရိကန်ပြည်ထောင်စုကိုတရားဝင်လာရောက်တဲ့ခီးစဉ်ပါဝင်မကြသေးခင်အချိန်တွေကဥရောပနိုင်ငံတွေကိုတွားရောက်မှုတွေဟာဆီယနာရှင်လက်အောက်နှစ်ပေါင်းများစွာကြာရောက်ခဲ့ရပြီးတကပိတ်ဝါဒကိုကျင့်သုံးခဲ့တဲ့မြန်မာနိုင်ငံအတွင်းကအခုလက်ရှိပြည်ပြင်ပြောင်းလဲရေးလမ်းကြောင်းတွေမှာအမြင်တွေပို့ပြီးတော့ပွင့်လင်းလာနိုင်တဲ့အတွက်မြန်မာနိုင်ငံရဲ့အင်အားစုတွေကကြိုးဆိုလိုက်ပါတယ်ဒါပေမဲ့လည်းပြည်တွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဖြစ်ပွားနေစေပြိပခါတွေနဲ့ပတ်သက်ပြီးတိုင်းရင်းသားတွေနဲ့နားလည်မှုရှိအောင်ကြိုးပမ်းဖို့လိုအပ်တယ်လို့အမေရိကန်အစိုးရစီကအကူအညီတွေတောင်းခံတဲ့အခါမှာလည်းနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပဲဦးစားပေးတောင်းခံမှုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ဒီချင်းစနစ်ပတ်သက်ပြီးတော့လက်နက်ကိုင်တော်လာနေတဲ့ဆိုတာအဲဒီရပိုင်ခွင့်တွေမတူညီလို့ဖြစ်နေတဲ့ကိစ္စပဲ။အဲအဖွဲ့ကမှဟိုကိုယ့်အကူကိုယ်ပိုင်လက်လက်ကြီးညာမယ်ခွဲထွက်မယ်ဆိုပြီးကြီးညာတာမရှိဘူး။တကယ်တော့ဓာတ်ညီကြီးကိုခွင့်ရေးကိုပဲအဲတောင်းဆိုနေရတာဒီစနစ်ပြောင်းနေရတဲ့အပိုင်းနောက်ပိုင်းမှာပေါ့ဒါတွေကိုအစိုးရကနေပြီးတော့ရှင်းလန်းရဲရဲဝုံဝုံနဲ့ကြက်ကြက်သားသားနဲ့ချင်းချင်းပေါ်ပေါ်ဖြစ်အောင်ကျွန်တော်တို့ကတော့လုပ်ဖြစ်ရှင်းတယ်အဲအဲ့လိုမဟုတ်ပဲနဲ့အလားတူအမေရိကန်ကိုသွားပြီးတော့ဟောဒီပိတ်ဆို့မှုတွေဖြေလျှော့မှုအထူးသဖြင့် CEC ကပိတ်ဆို့ထားတဲ့ဥစ္စာတွေကိုဟိုဖြေလျှော့ပြီးတော့လက်နေတွေအယောင်ဝယ်လုပ်မယ်အဲနောက်အဲ့ဒီရတဲ့လက်နေတွေနဲ့တိုင်းရင်းသားတွေကိုပြန်ထူးဆန်းစီမံအဲအဲ့လိုမျိုးကိုရည်ချက်အဲထားပြီးတော့ဟိုပြောရဆိုတာတဲ့အလားတူစီးအကူညီရရှိရေးဆိုတဲ့အတိုင်းတာမှာတော့ဒီတိုင်းရင်းသားတွေကိုအလားထိတ်ထိတ်ရင်ဆင်းဖို့တဲ့ရင်ဆိုင်ဖို့တဲ့ဒီတိုင်းရင်းသားတွေနဲ့လက်တွဲပြီးတော့ပြည်ပရန်ကိုကောက်ကွယ်ဖို့ရောက်စီရှင်ပါတယ်ဒါကြောင့်အမေရိကန်ဆွေးရအနေနဲ့ပဲလည်းအထောက်အကူပြုမယ်ပိတ်ဆို့မှုတွေတိကျဖို့ဆိုတဲ့နေရာမှာတကယ်တော့တိုင်းပြည်ရဲ့တိုးတက်မှုအတွက်ဆိုရင်ကျွန်တော်တို့အများကြီးထောက်ခံပါတယ်အဲတိုင်းပြည်ကိုပြန်ပြီးတော့အလားရှိနည်းတရားတွေကိုဆွေးချသွားမယ်အလုပ်ရမျိုးဆိုရင်တော့ကျွန်တော်တို့အဲ့ဒါကိုအဲ့ဒီတော့တဘောတူမဖြစ်နိုင်ဘူးလို့ယူဆပါတ
ယ်။အမေရိကန်ဘက်ကပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတယ်လို့အတိအမှတ်ပြုခဲ့တဲ့မြန်မာသမ္မတဦးသိန်းစိန်ရဲ့လက်ရှိလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အပြစ်ခတ်ရက်ဆဲနိုင်မှုပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေအပေါ်မှာသမ္မတဦးသိန်းစိန်ရဲ့တက်မတော်အပေါ်စစ်ရေးထိန်းချုပ်နိုင်မှုတွေမှာအားနည်းချက်တွေအများကြီးရှိသေးတယ်လို့ကချင်လွှတ်တော်ကိုယ်စားလှယ်ဒေါက်ဒွဲဘူကထောက်ပြဝေဖန်လိုက်ပါတယ်
။လက်နက်ကိုင်ကိစ္စတွေနဲ့ပတ်သက်ပြီးတော့သူခိုင်ခိုင်မာမာပေါ့နော်တတိချာချာမဖြစ်ရှင်းနိုင်သေးဘူးလို့ပဲကျွန်တော်တို့မြင်ပါတယ်ဒီသမရကြီးအနေနဲ့အောက်ခြေအခြေကြည့်ပြီးမှပေါ့နော်ဆောင်ရွက်တယ်ဆိုလို့ရှိရင်တော့အောင်မြင်မှုပိုရမှာပါအဲဒီကိစ္စနဲ့ပတ်သက်ပြီးသမရကြီးအနေနဲ့တပ်မတော်ဘိုင်းကိုတတိချာချာပြောပြနိုင်ဖို့တော့လိုအပ်နေတယ်လို့ကျွန်တော်တို့မြင်ပါတယ
်အောက်ခြေတက်တဲ့အပေါ်မှာသမရရဲ့ဩဇာတက်ရောက်မှုအားနည်းနေသေးတဲ့အပြင်မကြသေးခင်တုန်းကမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်မှုပြိပခါတွေမှာလည်းလုံခြုံရေးတက်တဲ့အပေါ်မှာကင်တွယ်မှုဟာအားနည်းချက်တွေရှိခဲ့ပြီးတော့ထိတ်တန့်အုပ်ချုပ်ရေးပိုင်းမှာပြုပြင်စရာတွေရှိသေးတယ်လို့လည်းရွှေညဝါဆရာတော်ကမိန်ကြားပါတယ်
။ဒီယုံကြည်စိတ်ချရလောက်တဲ့ဥပဒေနဲ့ယုံကြည်စိတ်ချရလောက်တဲ့ဤငင်းငင်းရဲ့မငြိမ်သက်မှုတွေယုံကြည်စိတ်ချရလောက်တဲ့ဟောဘာသာရေးလူမျိုးရေးပฏิပက္ခပြဿနာတွေရှိနေတယ်ပြင်နေတော့ကိုယ်ကံပွဲပုံအနေအချင်းတော့အားနည်းချက်တွေအများကြီးရှိသေးတယ်
။အရက်သားဆိုရလက်ထက်ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြည့်ပြည့်ဝဝရှောက်လန်းနေတယ်လို့သူ့အနေနဲ့တော့မထင်တဲ့အကြောင်းဝါရင်သတင်းစာဆရာကြီးတူဦးဖြစ်တဲ့ကျင်းမုံဥပါဟံကလည်းသုံးသပ်ပါတယ်
။စိတ်ချင်လို့လှုပ်နေတာဒီမိုကရေစီလမ်းကိုတွားနေတယ်ဆိုမဲ့ပြည့်ပြည့်ဝဝရှောက်တယ်လို့တော့မထင်သေးဘူးဗျ။အခုသူပေးနေတဲ့လူငင်းွယ်ဆိုတာကလည်းသူ့အနေနဲ့အခုတွင်လူငယ်ညနာမှာမပေးနိုင်သေးဘူးဒီမိုကရေစီမဆန်သေးဘူးဖွဲ့စည်းပုံကပြည်ထောင်စုစစ်စစ်မှုလည်းမဟုတ်သေးဘူးဒီမိုကရေစီကိုကျင့်သုံးနေတဲ့ဥဆောင်ဥရနိုင်ငံဖြစ်နေတဲ့အမေရိကန်အနေနဲ့ကသူ့ရဲ့လူရဲ့တကယ်ဒီမိုကရေစီပြေဝပြီးဒါမပြေဝသေးဘူးလားဆိုတော့သုံးသပ်ပြီးတော့ထိန်းချုပ်ဖို့တော့လူသေးတယ်လို့ထင်တယ်ခင်ဗျ
မြန်မာသမ္မတဦးသိန်းစိန်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်ဟာနှစ်ပေါင်း90နီးပါးကာလအတွင်းပထမဦးဆုံးအစိုးရထိပ်သီးခေါင်းဆောင်တယောက်အနေနဲ့တရားဝင်လာရောက်တာလည်းဖြစ်ပါတယ်ရှင်